မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုဆန့်ကျင်တဲ့လမ်းပေါ်ထွက်ဆန္ဒပြပွဲတွေကတချို့နေရာတွေမှာဒီကနေ့လူဝင်အားဟာအရင်ရက်တွေနဲ့နည်းနည်းပိုလာတာတွေ့ရပါတယ်။ဖကံမြို့မှာမော်ပေါင်းစုံတပိတ်တဝဲမြို့မှာအဖြူရောင်အင်ဂျီဝတ်ဆင်လှူရှာမှုမုံရွာမြို့မှာထိတပိတ်စသဖြင့်လှူရှာလာကြပါတယ်။ရန်ကုန်မှာလည်းလုံခြုံရေးတင်းကျပ်ထားတဲ့ကြားကနေလျှက်တပြည့်တပိတ်တွေလှုပ်ခဲ့ကြပါတယ်။မြန်မာနိုင်ငံနေရာစုံကဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုမှတ်စုမှုကတင်ပြပေးပါမယ်ခင်ဗျာ။
မြန်မာနိုင်ငံမှာဆီယနာတိန်ထတာရပ်ပေါင်းတရာပြည်ကံဤတော်မှာဖြစ်ပေမဲ့တနိုင်ငံလုံးမျိုးနယ်အစုံမှာဆန္နာပြပွဲတွေကတော့ဆက်ပြီးတော့ရှိနေပါတယ်စစ်တပ်နဲ့ရဲလုံခြုံရေးတပ်တွေရဲ့ပြစ်ခတ်နှိမ်နှင်းမှုတွေကြောင့်ဆန္နာပြပွဲတွေမှာလူအင်အားတိတိတသာလျော့သွားခဲ့ပေမဲ့ဒီကနေ့မှာတော့တချို့မျိုးတွေမှာလူအင်အားနည်းနည်းပိုပြီးတော့များလာတာပြန်တွေ့ရပါတယ်လုံခြုံရေးတင်းကျပ်တဲ့ရန်ကုန်မြို့မှာတော့လူငယ်တွေဥဆောင်တဲ့ပျောက် जा တပိတ်တွေကိုမြောက်ကလာပမြို့နယ်နဲ့ဗဟန်းမြို့နယ်တွေမှာလူငယ်ရာနဲ့ချီပြီးတော့ဒီကနေ့ပြုလုပ်ခဲ့ကြပါတယ်စစ်ကောင်စီတပ်တွေကိုရှောင်နိုင်မှုမိနစ်ပိုင်းမဲ့စုဝေးခဲ့ကြတဲ့လျှက်တပြက်တပိတ်ကိုမြို့နယ်ပေါင်းစုံကတပိတ်စစ်ကြောင်းတွေပူးပေါင်းပါဝင်ခဲ့ကြပါတယ်မြောက်ကလာပဈေးရှိမှာဆိုရင်အင်အား200နီးပါးပါဝင်တဲ့မြို့နယ်ပေါင်းစုံစုပေါင်းတပိတ်လုံနိုင်ခဲ့တယ်လို့ရန်ကုန်တပိတ်စစ်ကြောင်းတွေမှာပါဝင်နေသူတဦးကပြောပြပါတယ
်မြောက်ကလာမှာကြားရကြဟုတ်မြောက်ကလာဈေးမှာကြားပါတယ်မြို့နယ်ပေါင်းစုံတပိတ်လုံကြတာရန်ကုန်ကတော့ကြောက်ကြားတပိတ်တွေကိုဥတီတာတွေကတော့နည်းနည်းချင်းချင်းတောင်းလာတာရန်ကုန်မှာစစ်ကောင်စီကချထားတဲ့သူတန်းထားတဲ့ဆက်ချန်ထားတဲ့ရဲတွေထားတဲ့ဥစ္စာကနေရာအနှံ့မှာရှိနေရပါတယ်ကျွန်တော်နေရာအနှံ့မှာရှိနေတော့သူကကတော့ကမ္မနိုင်နမနိုင်တို့မနိုင်နမတို့ပိုင်းချာချာထားတာပေါ့ဒါတွေကြားရတော့ကျွန်တော်တို့ကဒီအလစ်ကိုလှုပ်ရတာဆိုတော့အချိန်ပေါ်မှာတော့လူကြီးအင်တိုင်းအားတိုင်းကြီးထွက်လာလို့ထောင်ကြီးထွက်လာလို့တော့နည်းနည်းညိုရင်းအခြေအနေကနည်းနည်းကျခဲ့ပါတယ်ဟိုဘင်းပြောရတယ်ဒါပေမဲ့ထွက်လာမှာပါထွက်လာမှာကျွန်တော်တို့အချိန်တစ်ခုတော့ဘယ်လိုပြန်ပြန်လာလဲအချိန်တစ်ခုပြန်တင်ရတာပေါ့
တနင်္လာရီတိုင်းထဲမှာဆိုရင်ဒဝဲလောင်းလုံတရချောင်းဘိတ်စတဲ့မြို့တွေမှာအကြမ်းမဖက်လူမှုလှုပ်ရှားမှုကိုပြသတဲ့အနေနဲ့အဖြူရောင်အင်ကြီးတွေကိုဝစ်ဆင်ကြတဲ့အဖြူရောင်တပိတ်ကိုဆင်နွှဲကြပါတယ်ဆန္ဒပြပွဲတွေအဆက်မပြတ်ရှိခဲ့တဲ့ဒဝဲမြို့မှာဒီကနေ့လူပေါင်းထောင်နဲ့ချီပြီးတော့အဖြူရောင်အင်ကြီးတွေဝစ်ပြီးတော့လမ်းပေါ်ထွက်ချီတက်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြသူဒေသမကရက်ွက်တွေကြေးရွာတွေမှာနေထိုင်ကြသူတွေအားလုံးအဖြူရောင်အင်ကြီးတွေကိုဝစ်ဆင်ပြီးတော့ဆရာနာရှင်ကိုအကြမ်းမဖက်ပဲတော်လှန်ကြတယ်ဆိုတဲ့အထိပ္ပာယ်နဲ့လှုပ်ရှားခဲ့ကြတာလို့ဆန္ဒပြပွဲမှာပါဝင်သူတဦးက VOA ကိုပြောပြပါတယ်
အဓိကကြီးရဲ့ချက်ကတော့ဒီစစ်အာဏာရှင်အုပ်ချုပ်တာကိုလက်မခံဘူးဒီရုံမာတဲ့ညင်နွမ်းတဲ့ဒီအာဏာရှင်ရဲ့စစ်အာဏာရှင်ရဲ့အုပ်ချုပ်မှုအောက်မှာဒီလူစုကဒီအုပ်ချုပ်တာကိုလက်မခံဘူးဒီတရားကိုဆန့်ကျင်တယ်တော်လှန်တယ်ဆိုတော့ဒီရည်ရွယ်ချက်တွေနဲ့ဒီအင်ကြီးဖြူရောင်ကမ်ပိန်းကိုဒီကလှုပ်ရှားတယ်အဖြူရောင်ကိုရွေးချယ်တာကဒီတော်လှန်ရေးလုပ်နေတဲ့သူတွေကအကြမ်းဖက်ဒီလူတို့လှူရှာမှုတွေကိုငြင်းချချမ်းနဲ့လုပ်နေကြတယ်ဖြူစင်မှုတွေနဲ့လုပ်နေကြတယ်ပြီးတော့ချက်ချင်းမေတ္တာတွေနဲ့ဒီလုပ်နေကြတယ်အဲ့ဒါတွေကိုကြီးညှောတယ်အဲဒီဆန္ဒပြလှူရှာတဲ့အကြမ်းဖက်လူတို့လှူရှာမှုစစ်ကြောင်းတွေမှာပါဝင်တဲ့ဒီလူတွေတင်မကပဲတစ်မျိုးလုံးတစ်ရွာလုံးမှာရှိတယ်ဒီလူတို့တရားလုံးကပါဒီဖြူရောင်ဝတ်စင်ဖြူရောင်အင်ဂျီဝတ်စင်နဲ့လှူရှာမှုမှာပါဝင်ကြဖို့ဆိုပြီးတော့ဒီဒီလိုဟာမျိုးနဲ့ဒီလှူရှာမှုတွေလုပ်ဖြစ်တယ
်လူဝင်အားအမြောက်များနဲ့ဆန္ဒပြမှုတွေရှိခဲ့တဲ့မုံရွာမြို့မှာလည်းတက္ကသိုလ်ကျောင်းသားတွေဥဆောင်တဲ့ ठी တပိတ်ကိုလှုပ်ခဲ့ကြပါတယ် ठी တွေကိုစောင်းပြီးဆန္ဒပြခဲ့ကြတာနဲ့ပတ်သက်လို့မုံရွာလူမှုတပိတ်တိုက်ပွဲဥဆောင်ကော်မတီအဖွဲ့ဝင်ကိုခန့်ဝေဖြူကအခုလိုပြောပြပါတယ်
မုံရတက္ကသိုလ်ကကျောင်းသားတွေဥဆောင်ပြီးရပါတော့ကျောင်းဒီသီသပိတ်ဆိုပြီးတော့လောက်တာရှိတယ်ဗျဟုတ်ကဲ့ဟာကျွန်တော်ကဒီစစ်အာဏာရှင်နဲ့ဒီစစ်ကောင်စီကြုတ်ကြမှုပဲပေါ့နော်ကျွန်တော်ဒီလမ်းမပေါ်တပိတ်တိုက်ပွဲတွေကဟာအချိန်ကာလအတိုင်းအတာတစ်ခုရှိဖို့လိုအပ်တယ်ပေါ့နော်ဟာအဲ့ဒါကျွန်တော်တို့ကဒီအမျိုးသားညီညွတ်ရေးအစိုးရပြည်စင်စရာရှိတဲ့အချိန်တွေပြည်စင်နေတဲ့ကာလမှာကျွန်တော်တို့ဒီအာမြို့ပြနဲ့ကြီးွာတွေမှာရှိနေတဲ့လူတို့ကတော့ပေါ့နော်ဒီလမ်းမပေါ်မှာထွက်ပြီးတော့ဒီသူတို့ဆက်အာဏာရှင်ကိုမဆိုင်ကြောင်းပေါ့နော်အဲ့ဒါပြသပြီးတော့ဒီလမ်းမပေါ်တပိတ်တိုက်ပွဲတွေရှိနေခြင်းအပြင်သူတို့လည်းဒီအလုရှုပ်စီနေပေါ့နော်အဲ့ဒီအတွက်ကျွန်တော်တို့ကတော့ဒီနေ့စဉ်မပြတ်ဒီလမ်းမပေါ်ပေါ်မှာတပိတ်တိုက်ပွဲတွေရှိအောင်ကျွန်တော်ဒီအကြောင်းသားတမကတွေနဲ့ပေါင်းပြီးတော့အသက်ရှင်တွေကိုကျွန်တော်တို့ကတော့ကြိုးစားသွားမှာပေါ့နော်
အခုလိုထီးတပိတ်အပြင်မုံရွာမှာဆိုင်ကယ်တွေနဲ့တပိတ်စစ်ကြောင်းတွေလည်းရှိခဲ့ပါတယ်။ကချင်ပြည်နယ်ဖားကတ်မြို့မှာဆိုရင်လေဖားကတ်မှော်ပေါင်းဆောင်ကဆန္ဒပြသူလူရာနဲ့ချီစုစည်းပြီးတော့ဖားကတ်မြို့ထဲမှာချီတက်ဆန္ဒပြခဲ့ကြပါတယ်။
ဘောကောင်းဆုံးကနေစီပြီးတော့ဒီဖက်ကမှာစုပြီးတော့တစ်ခါပြပြီးတော့ဟိုဖက်ကမြို့နယ်ဖက်ကမြို့အပြင်ပြန်ပြီးတော့ဟိုလက်လေဆန္ဒထုတ်ပေါ်ကြတာပေါ့အဲခမန်းကြီးကတော့ငါးရဝန်းကျင်တော့ရှိပါပြီဗျာဒါလည်းအစတုန်းကတော့အောင်ချီပေါ့နော်အခုတော့နည်းနည်းတော့ရိုးသွားကြလာပြီဒီချို့တော့ဒါရောအချိန်မပြေးနိုင်အခက်အခဲရှိလို့လာတော့မပြီးဘူးခါတိုင်းသူအစကနဦးလို့မပါအောင်အမြိုင်းမပါဝင်ဒါတော့ကျွန်တော်တ ့ချုပ်ပြီးချက်ချက်တော့ဒီမူကြီးရရှိပဲអော်တာဗောနော်အဲ့လိုជួយជော်ပြီးဆန္ဒထုတ်ပေါ်တော့များတယ်ဗ
ျလမ်းမော်ထွက်ပြီးဆန္ဒပြမှုတွေနေ့စဉ်ရှိနေတဲ့မန္တလေးဘက်မှာလည်းဒီကနေ့မှာတော့တပိတ်ပေါင်းစုံလူညာနဲ့ခြေပြီးဆန္ဒပြကြပါတယ်ဖားကန်တောင်ကြီးဒဇယ်မိထီလာရွှေဘိုတို့မှာလမ်းလျှောက်တပိတ်ပျောက်ကြားတပိတ်တွေကိုလူတို့ကဆင်နွှဲကြပါတယ်ရင်းမပင်မော်လမြိုင်ပေါင်မကွေကံမနဲ့လက်ပတော်တောင်ဒေသဆလင်းကြီးမြို့တွေမှာအာယုံဥတပိတ်လူမဲတပိတ်ရွာရင်းတပိတ်တွေပြုလုပ်ကြပြီးဆရာနာရှင်ဆန့်ကျင်ကြောင်းပုံစံမျိုးစုံနဲ့လူတို့ကဆန္ဒထုတ်ဖော်ကြပါတယ်မနေ့ဖြန်မေလ17ရက်နေ့ကျရင်ဆရာနာတင်ထတာရပ်ပေါင်း100ပြည့်တော်မှာဖြစ်ပါတယ်ဆီယနာသိမ့်မိချိန်ကနေစလို့ဆန္ဒပြသူတွေပေါ်မှာပြစ်ခတ်ဖမ်းဆီးမှုတွေမှာတော့တည်ဆုံးသူပြည်သူပေါင်း980ထက်မနည်းရှိခဲ့ပြီးဖမ်းဆီးခံထားရသူက3800ထက်မနည်းရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPBB ကစာရင်းထုတ်ပြန်ထားပါတယ်။နာဆာကစေုပ်ချုပ်ရေးကောင်စီဘက်ကတော့ဒီထုတ်ပြန်တဲ့စာရင်းတွေဟာမမှန်ကန်ဘူးဆိုပြီးငြင်းဆန်ထားပါတယ်ရှင်။